ထိုင်းနိုင်ငံရဲ့လွှတ်တော်မှာတော့မြန်မာအရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုထိုင်းအနာပိုင်းနေနဲ့မြန်မာနိုင်ငံအမျိုးသားညီညွတ်ရေးအစိုးရ NUG တာဝန်ရှိတဲ့သူတွေဦးဆောင်ပြီးတော့မတ်လ2ရက်နေ့နဲ့မတ်လ3ရက်နေ့နှစ်ရက်တာကျင်းပမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်မဲ့သူလည်းဖြစ်ထိုင်းနိုင်ငံမှာအနှစ်30ကျော်နေထိုင်ပြီးတော့မြန်မာအရေးဦးဆောင်လှုပ်ရှားနေသူထိုင်းမြန်မာမဟာမိတ် Foundation Director ဦးမြင့်ဝေကိုမတ်ညိုညိုလွင်ကဘန်ကောက်မြို့မှာတွေ့ဆုံမေးမြန်းပြီးတော့တင်ပြထားပါတယ်။
ကုလသမဂ္ဂဆိုင်ရာအမြင့်ရန်ကိုယ်စားလှယ်မြမသံမတ်ကြီးဦးကျော်မိုးထွန်းနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်အပြင်နိုင်ငံတကာကိုယ်စားလှယ်တွေပထမဆုံးပါဝင်တဲ့မြမအရေးဆွေးနွေးပွဲကိုဘန်ကောက်မြို့ထိုင်းပါလီမန်ထဲမှာကျင်းပမှာဖြစ်ပါတယ်။အာဏာသိမ်းပြီး၃နှစ်အကြာဆွေးနွေးပွဲကိုမြမဒီမိုကရေစီရေးကိုဦးတည်မှုနဲ့အဲ့ဒီကနေထိုင်းနယ်ခြားတခြားလုံခြုံရေးတည်ရောက်မှုတွေအပေါ်ထိုင်းနိုင်ငံခြားရေးဝန်ကြီးပန်ပရီအမျိုးသားလုံခြုံရေးကော်မတီနေခြားတာဝန်ခံရန့်စီမန်ထင်ရှားလာတဲ့ Move Forward Party အမတ်ဖီတာဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအတိုင်ပင်ခံဟောင်းရှောင်းတာနောအပါအဝင်နိုင်ငံတကာတန်တမန်တွေဆွေးနွေးကြမှာပါ။ဒီတွဲဆောင်ပွဲကမြမအရေးအတွက်အပေါင်းလက္ခဏာဆောင်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့တွဲဆောင်ပွဲတက်ရောက်မဲ့မြမအရေးလှုပ်ရှားသူဦးမြင့်ဝေကပြောပါတယ်
။အခုကတော့ဒါကျွန်တော်တို့မျိုးဥတော်လိုင်းရေးနဲ့ဒီကပေါ်ပေါက်တဲ့အစိုးရအတိမတ်ပြုခံရတာပေါ့နော်။အဲ့အတွက်ကျွန်တော်တို့အပေါင်းလက္ခဏာဆင့်တစ်ခုပေါ့။နောက်တက်လည်းထပ်ပြီးတော့ကျွန်တော်တို့ပြောရေးဆိုခွင့်နေရလာမှာပေါ့။အခုကတော့အခုဒီအခမ်းအနားအစီအစဉ်ရဆင်မနာကနေပေါ်ပေါက်တဲ့လူမှုဆက်ဆံရေးတွေကနေကျွန်တော်တို့ဒေါ်လာရဲ့ဥဆောင်တဲ့အပိုင်းကအလုံသမားဆိုအလုံသမားနဲ့ပေါ့ပညာရေးဆိုရင်ပညာရေးပေါ့နော်အဲ့တော့အဲ့လိုဘဝတွေဆက်ဆံနိုင်လာရင်ကျွန်တော်ထိုင်းတဲ့ဟိုဘလို့မနဲ့မဆိုရောက်လာမဲ့လူတွေရဲ့လူမျိုးရေးစီးပွားရေးပညာရေးကလေးသူငယ်တွေရေးအားလုံးကကျွန်တော်တို့တိုးတက်အောင်ထိန်းချီသွားလို့ရတာပေါ့နော်အဲ့တော့အပေါင်းလက္ခဏာဆောင်တဲ့ဟိုပါ
အခုလိုတွေ့ဆုံမှုအခမ်းအနားဖြစ်လာရတာကနှွေဦးတော်လန်ရဲ့အပေါ်မြန်မာလူထုထောက်ခံမှုကအကောင်လွန်းလာကြောင်းဖြစ်တယ်လို့တော့ဦးမြင့်ဝေကသုံးသပ်ပါတယ
်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတရားဝင်ကလေးသန်းလောက်ကျော်ကျော်ရှိတော့တယ်။နောက်အဲ့တရားဝင်မြန်မာနိုင်ငံသားတွေကလည်းအခုတော်လန်ရေးမှာအများကြီးပတ်မှုတဲ့အဓိကထောက်ခံသူတွေကိုနှွေဦးတော်လန်ရေးမှာ NUG ကပြည်သူတွေရဲ့တခဲနဲ့ထောက်ခံမှုရတဲ့အတွေ့ထိုင်းဘက်ကနောက်ဆုံးအဆင့်မှာသူစာပြီးစဉ်းစားတော့နောက်ပြီးတော့သူ့တိုင်းရဲ့နေကြားနဲ့သူဆက်ဆက်နေတော့သူ့မှာလည်းလုံညုံရေးစီးပွားရေးအကုန်လုံးထိခိုက်တယ်အကျိုးမြတ်လည်းရှိတယ်ထိခိုက်မှုတွေလည်းရှိတယ်အဲအဲ့ဒီခါကျတော့သူကဒါကိုစဉ်းစားပြီးတဲ့အတွက်ဒါကျွန်တော်တို့ကရှင်းရှင်းပြောရအောင်တော့ဟိုဦးကျော်မိုးထွန်းတာမတ်ကြီးနဲ့ဒီတော့ဇင်မာအောင်ငံရိုင်းဝင်ကြီးချောင်း NUG ချောင်းရဲ့ဆိုတာတဲ့နောက်ခံလူလူရဲ့ခြေနေပေါ့လူလူအောက်ကမှုကအရင်များလုံးနဲ့ပြည်တွင်းမှာရောပြည်ပမှာသူတွေတိုင်းမှာရှိတဲ့လူတွေကအကုန်လုံးတော့ကနေကြောက်လို့ဒါလျှော့ပြီးနေရသူတွေတိုင်းမြင်လို့ဒါသူတို့လုံးဝမချေလဲတာရှိတယ်အဲ့တော့ဒါတွေကြောက်ထိုင်းကတည်ပြီးစဉ်းစားတယ်လို့ကျွန်တော်ထင်ပါတယ
် Wonderful to have you here we celebrate 190 years of diplomatic relations between Thailand and the United States.
ဒီဆွေးနွေးပွဲဟာထိုင်းနိုင်ငံခြားရေးဝန်ကြီးပမ်ပရီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတိုနီဘလင်ကင်တို့ဝါရှင်တန်ဒီစီမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာခဲ့တာလည်းဖြစ်ပါရဲ့ရှင်။ကျွန်မညညိုလွင်ပ
ါ။ဒါကတော့ဦးမြင့်ဝေကိုမညညိုလွင်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။သောရရှင်များရှင်ဒီဆွေးနွေးပွဲမှာတော့လက်ရှိထိုင်းနိုင်ငံခြားရေးဝန်ကြီးပမ်ပရီဖာဟီထာနုကွန်ကိုရိုင်တက်ရောက်ဖို့စီစဉ်ထားပေမဲ့ VOA မြန်မာပိုင်းကဆက်သွယ်မေးမြန်းထားတဲ့နောက်ဆုံးရသတင်းတွေအရကတော့သူတက်ရောက်ဖို့မရှိဘူးလို့သိရပါတယ်ရှင်။